ရရှိမြတ်ခင်တကြံအကြနေဖြစ်တဲ့ဘိုလ်ရူးနေညာဦးပိုင်းမန္တလေးအနောက်မြောက်ဘက်မိုင်းတရားကျောအကွာမှာအင်အားပြင်းငလျင်ကြီးတစ်ခုလှုပ်ခတ်ခဲ့တာမို့မန္တလေးမြို့ကနေကြမှာအထိတ်လန့်တကြံနဲ့အင်ပြင်းထွက်ပြေးရတဲ့အထိဖြစ်ခဲ့ရပါတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နီပေါ်စတဲ့နိုင်ငံတွေမှာလည်းအဲ့ဒီငလျင်ရဲ့လှုပ်ခတ်မှုကိုခံစားခဲ့ရတာပါအပြည့်အစည်တချို့ရှိပေမဲ့တေဆုံးထိခိုက်မှုရှိမရှိတော့တရားမသိရသေးပါဘူးအပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပါလိမ့်မယ်ခင်
မြန်မာစံတော်ချိန်ညနေ 8:25 မိနစ်ကျော်ကျော်လေးမှာမန္တလေးမြင်းကလေးစခန်းရဲ့အနောက်မြောက်ဘက်122မိုင်လောက်မှာရှိတဲ့သခိုင်းတိုင်းကလေးမျိုးရဲ့အရှိတောင်ဘက်42မိုင်လောက်မှာဗဟိုပြူပြီးပြင်းအား 6.8 အဆင့်ရှိတဲ့အားပြင်းငလင်းတစ်ခုလှုပ်ခတ်ခဲ့တာမို့မန္တလေးမြို့ကန်တွေထိတ်လန့်တကြားဖြစ်ခဲ့ရတယ်လို့မန္တလေးမြို့ကန်ကိုသိမ့်မြင့်အောင်ကပြောပါတယ
်ကျွန်တော်တရီသမိလိုက်တဲ့အချိန်ကတော့ည 8:26 မိနစ်ပေါ့ကျွန်တော်တို့လည်းပြန်လေးပါလျှောက်တဲ့ပြီးတော့အိမ်ပြန်ရောက်နေကြရည်လေအမအိမ်ပေါ်မှာထိုင်နေကြတော့ရှိတဲ့ငလင်းကလှုပ်လိုက်တော့ရှေ့နဲ့နောက်နဲ့ရမ်းနေတော့ဆက်ပြီးတော့စောင့်ကြည့်နေတော့အိမ်ကြီးကထက်ရင်အာသာငလင်းလှုပ်တာပေါ့ဆိုကျွန်တော်လည်းနည်းနည်းကြောက်တန်ပြီးကိုယ်လိုအိမ်ကိုဆင်းလာတာတမိနစ်လောက်ကြာတယ်ခင်ဗျကျွန်တော်ထင်တယ်အမကျွန်တော်လှုပ်တဲ့ချိန်မှာတရိပ်သားမိပြီးတော့နာယူကြည့်လိုက်တော့8:26မိနစ်ပါခင်ဗျာ
ဘာများထူးထူးခြားခြားဖြစ်ကြသေးလဲ
အေးဟုတ်ကဲ့ကျွန်တော်တို့ပတ်ဝန်းကျင်မှာတော့လူတော်တော်များများသိသွားကြတယ်လေကျွန်တော်ပတ်ဝန်းကျင်မှာတော့လူတော်များများတော့ကိုယ်အိမ်နဲ့ကိုယ်အပြင်ထွက်လာကြတာများတယ်ခင်ဗျာပြင်းတာတော့ပြင်းတယ်ခင်ဗျာအချိန်ကတော့နည်းနည်းပြင်းတယ်ပေါ့နော်မန္တလေးပတ်ဝန်းကျင်မှာတော့ပြူပြက်တဲ့အတန်တော့မကြားမိသေးဘူးခင်ဗျာအဲအတူလည်းသိလိုက်တယ်ပေါ့နော်လူတော်တော်များများတော့ဒီငလင်းလောက်တော့သတိထားမိလိုက်တယ်ခင်ဗျာဖြစ်ဖြစ်တဲ့အချိန်မှာပဲကျွန်တော် Facebook ကိုကောက်တင်လိုက်တဲ့အချိန်မှာပဲရန်ကုန်ကသူတွေရလဲပေါ့နော်မိတ်ဆွေတွေလည်းသူတို့ဘက်မှာလည်းလှုပ်တယ်ဆိုပြီးတော့ပြောတာကြားတယ်ဒီစကိုင်းမကလည်းလှုပ်တယ်သူဝိုင်းပြီးပြောကြတယ်ခင်ဗျာတော်တော်များများနေရတော်တော်များများမှာလှုပ်သွားတယ်ဆိုကျွန်တော်ကြားပြီးတယ
်တမနစ်လောက်ကြာခဲ့တဲ့ဒီငလင်းလှုပ်ခတ်မှုကိုနေပြည်တော်ရန်ကုန်နဲ့တခြားမြို့ကြီးတွေမှာလည်းခံစားခဲ့ရတယ်လို့ရင်းမပင်ခိုင်တဲကဈေးကြီးနှစုနဲ့မုံရော်ခဲနဲကဈေးကြီးတစုစိန်ဘူးတော်တွေမြေခခဲ့တယ်လို့ကလေးမြို့နယ်တွေကစာတင်ကြောင်းတစ်ခုအနည်းငယ်ပြည့်စုံမှုရှိတယ်လို့ပြန်ကြားရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်။လောလောဆယ်မှာဖျားပထုအနည်းငယ်နဲ့အစာဦးအနည်းငယ်ပြည့်စည်တာကလွဲလို့အသေးပြောက်တင်းမရသေးတယ်လို့ကင်းစည်ရင်းနဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေကိုလိုအပ်တယ်လို့လှုံ့ဆော်သွားမှာဖြစ်ကြောင်းလူမှုဝန်ထမ်းဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အင်းနီချင်းအိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာလည်းဒီငလျင်လှုပ်ခတ်မှုကိုသိရှိခန်းဆားခဲ့ကြပြီးအိန္ဒိယမြန်မာနယ်စပ်နားမှာပြန်6.8ရှိတဲ့ငလျင်လှုပ်ခတ်ခဲ့တယ်လို့ New Delhi ကငလျင်တိုင်းတိုင်းရေးစခန်းတာဝန်ခံ GL Gautam ကပြောပါတယ
် The earthquake of magnitude 6.8 occurred at latitude 23.0 degree north and longitude 94.9
ပြန်6.8ရှိတဲ့ငလျင်တစ်ခုဟာ latitude 23.3 degree မြောက်နဲ့လောင်တီကျု 94.6 ဒီဂရီအရှိမှာလှုပ်သွားခဲ့တာဖြစ်ပြီးဗဟိုချက်ကတော့မြန်မာအိန္ဒိယနယ်စပ်နားမှာဖြစ်ပါတယ်
။ New Delhi မြို့တော်ကမြန်မာရဲ့အဆောက်အဦတွေထဲမှာအလုလုံနေကြသူတွေလည်းကြောက်လန့်တကြားနဲ့ပြေးဆင်းခဲ့ကြတာဖြစ်ပြီးအိန္ဒိယအရှိမြောက်ပိုင်းအာတန်ခေနဲမှာရှိတဲ့ဂွဝါတီမြို့ကန်တွေကတော့အဆောက်အဦတွေနဲ့ဒဏ်လိုင်းတွေတဲ့အတိုင်းတွေပါလှုံ့ယမ်းနေတာတွေ့ရတယ်လို့ပြောပါတယ်။ပြင်းထန်တဲ့ငလျင်လှုပ်ခတ်မှုကြောင့်ကြောက်ရွံ့နိုင်တဲ့နောက်ဆက်တွဲအန်ဒီကိုကာကွယ်တဲ့အနေနဲ့အိန္ဒိယအရှိမြောက်ပိုင်းတချို့နေရာတွေမှာပြည်စစ်ဓာအားလိုင်းတွေကိုလည်းဖြတ်တောက်ပစ်ခဲ့ပါလေ။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ထိစပ်နေတဲ့မြန်မာနိုင်ငံအနောက်ဖက်တွန့်ခေါက်တောင်ကျောဒေသတွေကရခိုင်ချင်းနဲ့နာကတောင်တန်းတွေမှာတွေ့ရလေရှိတဲ့ငလင်တွေအတွက်ငလင်ပေါ်ပေါက်လာစေတဲ့အားကတော့မြေရုချက်ကြီးနှစ်ခုရဲ့လှုပ်ရှားမှုကြောင့်ဖြစ်ပါတယ်။ Eurasia Plate လို့ခေါ်တဲ့မြေရုချက်ကြီးရဲ့တောင်ဘက်အစွန်မှာရှိတဲ့မြန်မာမြေရုချက်အောက်ထက်ကိုအိန္ဒိယမြေရုချက်ကြီးကအနောက်တောင်ဘက်ကနေတနစ်ကို 3.5 စင်တီမီတာနှုန်းနဲ့တိုးဝင်နေတာကြောင့်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း190အတွင်းပြင်းအဆင့်9နဲ့အထက်လှုပ်ခဲ့တဲ့ငလင်းကြီး16ခုနဲ့မနည်းကြုံခဲ့ရတဲ့မြန်မာနိုင်ငံအတွက်ဒီအနောက်ဖက်အကျော်ဟာငလင်းအများဆုံးလှုပ်တဲ့ဒေသဖြစ်ပါတယ်။ဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းဦးဆောင်တဲ့အဖွဲ့ကသတ်မှတ်ထားတဲ့ငလင်းဆုံ5စုံတဲကအပြည့်အစည်းအများဆုံးဇုံနံပါတ် 5 ဖြစ်သတ်မှတ်ထားတဲ့အထက်မှာအခုလှုပ်ခတ်ခဲ့တဲ့ငလင်းဗဟိုချက်နဲ့တိတ်ပြီးမဝေးတဲ့ကလေးမျိုးဟ ோம் လင်းဒေတာလေးပါဝင်ပါတယ်။